ယမန်နိုင်ငံမှာအီရန်ကအားပေးထောက်ခံထားတဲ့သဘုံတွေကဖြစ်ခတ်လိုက်တဲ့မစ်ဆိုင်းတုံးတစ်ခုအီဇွေးနိုင်ငံ11ကိုဒီကနေ့ချဲ့ရောက်ခဲ့ကြအောင်အရေးပေါ်သတိပေးခဲ့ရပါတယ်။ဒီနေ့ဝင်နေ့အစောပိုင်းတက်ခတ်မှုကြောင့်ဘန်ဂူရီယန်အပြည်ပြည်ဆိုင်ရာလေဆိပ်ပါဝင်အရေးပေါ်လေကြောင်းရဲ့ချက်ပေးအော်တွေနဲ့သတိပေးခဲ့ရပေမဲ့တိုက်ချေထိခိုက်မှုကြီးကြီးမားမားတရင်တော့မကြားပါဘူး။အီဇွေးနဲ့ဟာမတ်စစ်သွေးကြွတွေဂါဇာဒေသမှာတပ်ဖွဲ့တွေဖြစ်ပွားခြင်းကစပါလက်စတိုင်းတွေကိုထောက်ခံတဲ့ယမန်နိုင်ငံကဟူတီသဘုံတွေအီဇွေးကိုမစ်ဆိုင်းတုံးတွေအဝေးထိန်း drone တွေနဲ့မကြာခဏတိုက်ခတ်နေတာပါ။ဟူတီသဘုံတွေတိုက်ခိုက်မှုအားလုံးနီးပါးကိုတော့အီဇွေးစစ်တပ်ကပင်လယ်နီဒေသမှာပဲကြားဖြတ်ဟန်တားနိုင်ခဲ့ပါတယ်။ဒီကနေ့ဖြစ်ခဲ့တဲ့မစ်ဆိုင်းတုံးကိုအီဇွေးလေကြောင်းရဲ့ကာဝေးစနစ်ကမဟန်တားနိုင်ခဲ့တဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေစစ်ဆေးနေပါတယ်။ဇူလိုင်လထဲမှာတော့အီရန်လို့ drone တစ်စင်းနဲ့သဘုံတွေတိုက်ခတ်ခဲ့ရမှာတယ်လီဗီမျိုးတော်ကိုထိခိုက်ထိမှန်ပြီးလူတစ်ယောက်သေဆုံး၁၀ယောက်ဒဏ်ရာရခဲ့မှုပါတယ်။တိုက်ခတ်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ယမန်နိုင်ငံကဟူတီသဘုံတွေထိချုပ်ရနေမျိုးကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့တာပါ။ဒီကနေ့တိုက်ခတ်မှုအတွက်လက်တုံ့ပြန်မယ်လို့လည်းအစ္စရေးကအရေးအမှုပြောကြားထားပါတယ်ခင်ဗျာ။